facebook.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါခင်ဗျာသောတာရှင်တွေအခုနားဆင်နေရတာကတော့ VOA American အသံပဲဖြစ်ပါတယ်ကြာတာပရိနေမနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 50နဲ့လိုင်းလက်မီတာ190 kHz 1905တို့ကနေဆက်ပြီးတင်ဆက်နေပါတယ်အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်မှာဆိုရင်တော့ကမ္ဘာမီဒီယာတွေကမြန်မာနဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာတွေကိုနားဆင်ရမှာဖြစ်တယ်လို့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့ဥကျော်ဇန်တာရဲ့မြမအရေးသုံးသက်ချက်နဲ့သူယုံကြည်ရာတို့ကိုလည်းနားဆင်ရမှာဖြစ်ပါတယ်ဥကျော်ဇန်တာရဲ့မြမအရေးသုံးသက်ချက်မှာတော့
ပြန်အပ်ရတယ်လို့ဒီလိုပြောရ73ဘီလီယံမဟုတ်ဘူးခင်ဗျာကျွန်တော်တို့တကယ်ဟိုငွေတော့ပြန်အပ်ရတာက430ခန်းပန်း430ခန်းဆိုဓာတ်တမ
ရခိုင်ပြည်နယ်အစိုးရအဖွဲ့ဟာသုံးမကုန်တဲ့အတွက်ဗန်တာငွေတွေပြန်အပ်တဲ့အကြောင်းဆွေးနွေးမေးမြန်းချက်တွေကိုနားဆင်ကြရမှာပါအခုတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါနဲ့စပါမယ်ပထမဦးဆုံးအနေနဲ့ဩဂတ်လ28ရက်ဘန်ကောက်ပို့စ်သတင်းစာမှာ UN Drug Parts Needs Cloud ကုလသမဂ္ဂရဲ့မူရစေဝါထိန်းချုပ်ဖို့သဘောတူညီချက်လက်တွေ့အကောင့်ထဲပေါ်ဖို့လုံနိုင်စွမ်းလို့ဆိုတဲ့အက်ဒီတာအာဘော်ကိုကောက်နှုတ်တင်ပြလိုပါတယ်မြန်မာအစိုးရကမကြသေးမီကကုလသမဂ္ဂမူရင်းဆေးဝါးနဲ့ရာဇဝတ်မှုထိန်းချုပ်ရေးယုံ UNODC နဲ့တမိုင်းဝင်စာချုပ်လက်မှတ်ရေးထိုးခဲ့ပြီးတဲ့နောက်စာချုပ်ပါအချက်တွေကိုလျှို့ဝှက်ထားပြီးမြန်မာနိုင်ငံအနေနဲ့တရားမဝင်မူရင်းဆေးဝါးတွေကိုကူညီတိုက်ဖြတ်ပေးမလားဆိုတာကတော့မရှင်းသေးပါဘူး။ဒါပေမဲ့ဒီစာချုပ်အရတော့မြန်မာအစိုးရကမူရင်းဆေးဝါးတွေကိုကူညီတိုက်ဖြတ်ဖို့တာဝန်ရှိသွားပါပြီလို့យေတာထားပါတယ်။ဒေသတွင်းနိုင်ငံတွေထဲမှာမြန်မာပြည်ထဲကဓာတ်ရုပ်စိတ်ကြွဆေးတွေဘိန်းပြူတွေအများဆုံးထွက်နေတာပါ။ဒီဟာကိုမှောင်ကိုကူးတဲ့အင်အားကြီးကိုင်းတွေဟာအရင်စစ်အာဏာရှင်ဟောင်းရဲ့တိုက်ရိုက်ထောက်ပံ့မှုရတဲ့သူတွေဒါမှမဟုတ်ခွင့်ပြုထားတဲ့ကိုင်းတွေဖြစ်နေတတ်ပါတယ်။ဒီလိုအင်အားကြီးတဲ့မူရစ်ကိုင်းတွေကြောင့်မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်မှုကိုတိုက်ရိုက်ချိမ့်ချောက်နေပါတယ်လို့ UNODC ရဲ့ဒေတာရင်းကိုယ်စားလှယ် Jeremy Douglas ကလူအများရှိမှပွင့်ပွင့်လင်းလင်းပြောခဲ့ပါတယ်။မြန်မာအနေနဲ့ပြီးခဲ့တဲ့အပတ်ကတရားမဝင်မူရစ်ဆေးဝါးတွေကိုနှစ်ကြိမ်တိတိတာချီလိုက်မှာဘိန်းပြူ114ကီလိုနဲ့ကော့တောင်းမှာစိတ်ကြွဆေးပြား1.4တန်းကိုအကြီးအကျယ်ဖမ်းခဲ့တယ်ဆိုပေမဲ့လည်းဒါဟာဒေသတွင်းနိုင်ငံတွေကဖမ်းဆီးမှုတွေနဲ့ဆိုင်ရင်နည်းနေပါသေးတယ်ဆိုပြီးထောက်ပြထားပါတယ်။မြန်မာအနေနဲ့မူရစ်မှောင်ခိုကူးတဲ့အဓိကလူတွေကိုဖမ်းပြီဆိုရင်တော့မူရစ်ဆေးဝါးတိုက်ဖြတ်ရေးကိုတကယ်လုပ်နေပြီလို့သတ်မှတ်နိုင်ပါတယ်။မူရီရာဇာတဦးဖြစ်တဲ့ဗိုလ်မှူးကြီးရွက်စစ်ကိုဖမ်းဖို့ထိုင်းအာဏာပိုင်တွေအနေနဲ့လည်းမြန်မာအာဏာပိုင်တွေကိုအကြံဉာဏ်ပေးနိုင်တယ်လို့យေတာထားပါတယ်။သမရဦးသိန်းစိန်အစိုးရအနေနဲ့ဒီလိုလှုပ်ဖို့အတွက်အကူအညီလိုပါတယ်။မြန်မာပြည်ထဲကမူရီမှောက်ခိုးဂိုင်းတွေရဲ့ဒဏ်ကိုခံနေရတဲ့ထိုင်းတရုတ်နဲ့အိန္ဒိယတို့အနေနဲ့နေပြီးတော့အစိုးရနဲ့အတူပူးပေါင်းလှုပ်ဆောင်ဖို့နဲ့အင်အားကြီးတဲ့နေဆက်ဖြတ်ကျော်မူရီမှောက်ခိုးဂိုင်းတွေကိုကုလသမဂ္ဂနဲ့အတူတိတိကျကျနှိမ်နင်းဖို့တိုက်တွန်းအဆုံးသတ်ထားပါတယ်ခင်ဗျာ
။အခုနောက်ဆုံးအနေနဲ့မြန်မာနိုင်ငံမှာအိုအိမ်စွန့်ခွာပြေးရသူ2,000ခွဲလောက်ရှိနေတယ်ဆိုတာပြောပြရစီမြန်မာနိုင်ငံရဲ့လက်ရှိထိတ်တန့်သတင်းတွေမှာဒေါအောင်ဆန်းစုကြည်နဲ့နိုင်ငံရဲ့သတင်းမီဒီယာပြောင်းလဲမှုတွေကိုဖော်ပြကြပေမဲ့လည်းတိုင်းပြည်ရဲ့လက်ရှိအခြေအနေကိုမီးမောင်းထိုးပြတဲ့အစီရင်ခံစာတစ်စောင်ကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းအကူအညီပေးရေးရုံးကထုတ်ပြန်လိုက်တဲ့အကြောင်းဩစတြေးလျအခြေစိုက် The Interpreter စာဆောင်ကနေဖော်ပြထားပါတယ်ဒီအစီရင်ခံစာမှာဖော်ပြထားတာက2017ခုနှစ်ကလေးကမြန်မာနိုင်ငံမှာပြည်ပခါတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးရသူပေါင်း2,000ခွဲနီးပါးရှိနေပါတယ်။အဓိကကတော့ကချင်းနဲ့ရခိုင်ပြည်နယ်တွေမှာပါ။မြန်မာနိုင်ငံရဲ့အရှေ့တောင်ပိုင်းမှာလည်းလက်နက်ကင်ပြိပက္ခတွေကြောင့်ထွက်ပြေးရသူအများအများကျန်နေပါသေးတယ်။နောက်ပြီးအာရှပစိဖိတ်ဒေသမှာတဘာဝဘေးအန္တရာယ်ကြောက်ရွံ့နိုင်တဲ့နိုင်ငံတွေမှာပါနေတဲ့မြန်မာနိုင်ငံဟာအရေးပေါ်အခြေအနေအတွက်ပြင်ဆင်မှုတွေကစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရပါတယ်။ဒီအစီရင်ခံစာကိုအကျဉ်းဆုံးဖော်ပြရရင်2012ခုနှစ်မှာမတူညီတဲ့လူမှုအတိုင်းအဝန်းတွေကြားမှာဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ရခိုင်ပြည်နယ်မှာအိုးအိမ်စွန့်ခွာပြေးရသူ13,000ကျော်ရှိနေပါတယ်။ဆေးဝါးနဲ့အစားအသောက်တွေကူညီနေတဲ့နေစည်းမချဆရာဝန်များအဖွဲ့ကုလသမဂ္ဂနဲ့တခြားအစိုးရမဟုတ်တဲ့အကူအညီပေးရေးအဖွဲ့တွေကိုတိုက်ခိုက်ခဲ့တဲ့အတွက်လည်းအခုလိုဒုက္ခသည်တွေအတွက်ကျန်းမာရေးနဲ့တခြားအခြေခံလူအပ်ချက်တွေအခက်အခဲဖြစ်စေခဲ့ပါတယ်။ရှမ်းပြည်မြောက်ပိုင်းနဲ့ကချင်ပြည်နယ်အတွင်းမှာလည်း2012ခုနှစ်ဇွန်လကစပြီးဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေကြောင့်အိုးအိမ်စွန့်ခွာပြေးရသူ13,000ကျော်ရှိနေပါတယ်။ဒီဒုက္ခသည်50ရာခိုင်နှုန်းကျော်ဟာအစိုးရကထိန်းချုပ်တဲ့နေမီလင်မှာနေတာမဟုတ်ပါဘူး။ဒါကြောင့်ဒေသခံအကူအညီတွေနိုင်ငံတကာအဖွဲ့အစည်းတချို့ကပဲအစိုးရထောက်ခံမှုနဲ့ကူညီနေရတာပါ။မြန်မာနိုင်ငံအလဲပိုင်းမိထီလာမှာဆိုရင်လေ2013မတ်လမှာဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်အိုးအိမ်စွန့်ခွာပြေးရသူပေါင်း4,500လောက်ကျန်နေပါသေးတယ်။နိုင်ငံအနှံ့ပြားမှာဆိုရင်လေမိုးကြီးပြီးရေကြီးမြေပြိုမှုတွေကြောင့်မြန်မာနိုင်ငံအောက်ပိုင်းဒေသတွေဖြစ်တဲ့အေရဝတီ၊ပဲခူး၊ကရင်ရခိုင်ရန်ကုန်တနင်္သာရီစတဲ့ဒေသတွေမှာအကြီးအကျယ်ထိခိုက်ခဲ့ပါတယ်ဒီအစီရင်ခံစာကိုကမ္ဘာလုံးဆိုင်ရာလူသားချင်းစာနာမှုအခြေအနေသုံးသပ်တဲ့အနေနဲ့ထုတ်ပြန်တာဖြစ်ပြီး2014ခုနှစ်လူသားတွေအတွက်အခြေအနေအဆိုးဆုံးလို့ဖော်ပြထားပါတယ်အပြည့်အစုံကို www. Louis Interpreter.org မှာဖော်ပြထားပါတယ်
။ကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါးတွေကိုနားဆင်ကြကြရတာဖြစ်ပါတယ်။အခုလှည့်ကြတဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုတင်ပြပါမယ်။ဒေါ်လာလာတန်းကတင်ဆက်ထားတာပါ။
ဒီနေ့ပြတင်ပြမယ့် idiom အသုံးကတော့
pull a fast one
ဖြစ်ပါလေစာလုံးပေါင်းက p u l l pull ကဆွဲတာ a တခု f a s t fast ကလှင်တာမြန်တာ w o n e 1ကတခုဆိုတော့လှင်မြန်တဲ့တခုခုကိုလှုပ်ဖို့ကြိုးစားတယ်လို့အဓိပ္ပာယ်ရပါတယ် idiom ဆိုတဲ့သဘောပိုက်အဓိပ္ပာယ်ကတော့ fast one လို့ဆိုရင်ညစ်ဖို့လိန်ဖို့နှက်ဖို့ကြိုးစားတယ်လို့အဓိပ္ပာယ်ရပါတယ်ဒါကြောင့် to pull a fast one idiom အဓိပ္ပာယ်ကတော့လိန်ဖို့ညာဖို့ညစ်ဖို့လှည့်စားဖို့ကြိုးစားတာကိုဆိုလိုပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I paid him for 6 bottles of champagne but he pulled a fast one on me and gave me 6 bottles of cheap wine
သူ့ကိုရှမ်ပိန်းရဲ့6ပလင်းဝယ်ဖို့ကျွန်တော်ပတ်စံပေးလိုက်တယ်ဒါပေမဲ့သူကကျွန်တော်ကိုညာပြီးအပေါ်စားဝိုင်း6ပလင်းကိုဝယ်ပေးခဲ့တယ်လေလို့အထည်ပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I paid him for 6 bottles of champagne, but he pulled a fast one on me and gave me 6 bottles of cheap wine.
သူတပားကိုလိန်ဖို့ညာဖို့လှည့်ပြဖို့ကြိုးစားတယ်ဆိုရင်ဘယ်လိုပြောမလဲ?
Try to pull a fast one.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနှစ်မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်အခုဆက်လက်ပြီးနားဆင်ရမှာကတော့ဦးကျော်စန်သားရဲ့မြမရေးသုံးသပ်ချက်ဖြစ်ပါတယ်သောတာရှင်များခင်ဗျာရခိုင်ပြည်နယ်အစိုးရအဖွဲ့ဟာသုံးမကုန်တဲ့အတွက်ပြည်ထောင်စုအစိုးရကိုကြက်ငွေ73ဘီလီယံကျော်ပြန်အပ်ခဲ့တယ်ဆိုတာမမှန်ဘူးလို့ရခိုင်ပြည်နယ်ဗန္ဓာရေးဝန်ကြီးကညှင်းဆန်လိုက်ပါတယ်တချိန်တည်းမှာပဲငြိမ်ဝှက်ပြပြားရေးအချိန်နေကောင်းမွန်မှရန်ကုန်ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ဖွံ့ဖြိုးရေးလုပ်ငန်းတွေဖြစ်ထွန်းနိုင်မယ်လို့လည်းဆိုပါတယ်ရခိုင်ပြည်နယ်ဗန္ဓာရေးဝန်ကြီးဒေါက်တာအောင်ကျော်မင်းနဲ့ဦးကျော်စန်သာဆွေးနွေးသုံးသပ်ထားပါတယ်သုံးမကုန်နိုင်တဲ့အတွက်ပြည်ထောင်စုအစိုးရငွေတွေကိုပြန်ပေးခဲ့တယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးပြည်နယ်လွှတ်တော်အမတ်ဦးအောင်မြကျော်ကအခုလိုစတင်ပြောဆိုခဲ့တာပါရ
ခိုင်ပြည်နယ်ဆက်တော်မှာပင်တားရေးဝန်ကြီးကအဲ့လိုမျိုးပင်တားရေးအစီရင်ခံစာရေးဒီရေးရှုပ်ရေးအစီရင်ခံစာတွေကိုသူတို့ကတင်သွင်းကြပါတယ်အဲ့ဒီအစီရင်ခံစာသေးမှာအခုလိုမျိုးပါလာတာပါကျွန်တော်တို့ရခိုင်ပြည်နယ်ဆိုရာဖွေးအစီရင်ခံကုသရေးဌာနနဲ့ဆင်းနေ၅ခုအတွက်အဲ့လိုမျိုးတစ်ဧကအတွက်100ဘီလီယံရှာပေးတဲ့အထက်ကစေတုံးသားသမားတိ10ဘီလီယံကိုပြန်အပ်လိုက်ရတဲ့ပုံစံမျိုးဖြစ်ပါတယ်အဲ့ဒါနဲ့ပဲပဲပြီးတော့လက်တော်မှာတော့ကျွန်တော်တို့ကပြင်းပြင်းထန်ထန်ဆွေးနွေးဆွေးနွေးပြီးဒီဟာနဲ့ပဲပဲပြီးမေခွန်းထုတ်ပြန်ရှင်မှာဒီနေ့ဗန္ဒာရေးဝန်ကြီးကဒီဝေတွေဟာပြည်ထောင်စုကတောင်းတရှင်မှာပြည်ထောင်စုကရှာပေးတဲ့အရှင်နှောင်းနေတဲ့အတွက်ကြောင့်ဒီလိုမျိုးလုပ်ငန်းတွေလူစီအောင်မလုပ်ရဘူးဆိုပြီးသူကတော့အဲ့လိုမျိုးဟိုဖြေရှားပါတယ်
ရခိုင်ပြည်နယ်ဗန္ဓာရေးဝန်ကြီးဒေါက်တာအောင်ကျော်မင်းခင်ဗျာဘယ်လိုဖြစ်တယ်လဲဆိုတာကိုအကြီးဆုံးနည်းပြောပြပါဒေါက်တာအောင်ကျော်မင်းခင်ဗျာ
ပြန်အပ်ရတယ်လို့ဒီလိုပြောရ73ဘီလီယံမဟုတ်ဘူးခင်ဗျာကျွန်တော်တို့တကယ်ဟိုငွေသားပြန်အပ်ရတာက430ခန်းပန်း430ခန်းဆိုဓာတ်သမားပြည်ညဓာတ်သမား430ဘီလီယံပေါ့ဒါပေမဲ့ကျွန်တော်ကလုပ်ငန်းအနေနဲ့ပြန်အပ်ရတယ်ဆိုတာလေအဲဗန္ဓာရေးရှင်းတဲ့မှာဘယ်လိုပြောရဖြစ်လဲဆိုရင်ဒီပြည်သူ့စောက်လုပ်ရေးလုပ်ငန်းမှာဒီကျွန်တော်တို့လုပ်ဖို့လို့ဒီစီမံကိန်းမှာတင်ပြထားတာကဟိုဒီစစ်တွေခရင်ကဆိုလို့ရှိရင်ဟိုတန်ပေါင်းတပေါင်းခဏထုံးဆိုစက္ကနေဓာတ်မခဏဘီလီယံလောက်ဟိုလုပ်ငန်းစီမံကိန်းတင်ကြတယ်ပြတင်ထားပေမဲ့သူတို့ဒီစစ်တွေခရင်ဆောက်လုပ်ရေးလုပ်ငန်းကလုံးနေတာက9ဘီလီယံလောက်ပဲလုံးနေတယ်ခဗျ9ဘီလီယံဘောသောလုံးနေတယ်သူတို့အဲသူမလုံးနေတာကမလုံးနေတဲ့လုပ်ငန်းကြရင်ကျွန်တော်ကဒီပြည်ထောင်စုကလုံးနေတဲ့ကုမ္ပဏီအဖွဲ့ကိုအဲ့ရတယ်ခဗျဘာလို့ကျွန်တော်ကအဲ့ဒီကျွန်တော်တို့မလုပ်တက်လုပ်တက်ကျွန်တော်တို့ပစ္စည်းမရှိဘဲလုပ်တယ်နည်းပညာမရှိဘဲလုပ်ရင်ဟို quality ညံ့မယ်လေညံ့မယ်ဆိုတော့ကျွန်တော်ကလမ်းအထူးအဖွဲ့ဆိုတာကိုတခြားအထူးအဖွဲ့ဆိုတာကိုအဲ့လိုက်ရတာခင်ဗျဟိုပြည်ထောင်စုကိုကျွန်တော်တို့ပုံလုံးမကုန်ကုန်ပြန်အဲ့တာမဟုတ်ဘူး
ဆိုတော့ပြည်တော်စုကိုသုံးလို့မကုန်လို့ပြန်အပ်တဲ့ဆိုတော့ငွေအမှန်တကယ်ကတော့438သန်းပဲရှိတယ်ဆိုတဲ့သဘောပေါ့
။မကုန်လို့တော့အဲ့လာခမှကျန်တဲ့ဟာတွေပင်းစင်မှကျန်တဲ့ဟာတွေဟိုကျွန်တော်တို့ဟိုချင်းဝယ်အတွက်အတိုးဟိုတစ်နှစ်စာကျွတ်ထားတယ်ဒါပေမဲ့ကျွန်တော်တို့ချင်းဝယ်ကိုကိုးစားနေစီအောင်ဆက်လိုက်တဲ့ခါဟိုမှာဒီတွတ်ထားတဲ့ငွေတွေကိုပြန်ဟိုပိုတဲ့ပြန်ပြန်ရတာကဟိုဓာတ်သမ43ခွန်ဘီလီယံလောက်ရှိတယ်။ဟိုဌာနပေါင်းဒါသိငေါ်ထာနာငွေစည်းကောင်းစီအမျိုးမျိုးကပို့လေ
ဟုတ်ကဲ့အဲ့တော့ဆောက်လုပ်ရေးအတွက်ပြည်내အတိုင်းတန်နဲ့မလုံနိုင်ဘူးဆိုပြီးတော့အဲ့ပတ်စံကိုအထူးလုပ်ငန်းအဖွဲ့ကိုပြည်တယ်ပြောတယ်အဲ့ဒါကပြည်내မှာဆက်လက်ပြီးတော့တိဆောက်သွားမှာလားအဲ့ဒီအဖွဲ့ကအ
ဲ့ဒီအဖွဲ့ကဆောက်ပြီလမ်းကြီးအဲ့ဒါကအလုံးကတ်ပြောင်းဟောကွန်ကရစ်လမ်း73ဆင့်တိမအာ15မိုင်နဲ့16မိုင်လမ်းမသိလောက်ထားပြီကျွန်တော်မိုင်အကြည့်ကြမသိဘူးဆောက်လုပ်ရေးဝန်ကြီးကတော့သိမယ်ဟိုမင်းပြောရာမောင်တစားကနေပြီးဟိုဘက်ကိုဒီရန်ကုန်စစ်တပ်လမ်းကိုခင်းထားတဲ့ဟာလုပ်ပြီ
ဟုတ်ကဲ့နောက်တစ်ခုမေးချင်တာကအခုအရင်အငင်းစားကြီးသွားတဲ့ဝန်ကြီးချုပ်ဦးလှမောင်တင်နဲ့အခုဝန်ကြီးချုပ်အသစ်ဖြစ်လာတဲ့ဦးမောင်မောင်ဦးတို့ရဲ့လူရဲနှစ်ခုကိုဘယ်လိုနှိုင်းရှင်နေပါလဲလွှတ်တော်အမတ်တွေပြည်သူတွေကတော့စောင့်ကြည့်ရအောင်မှဖြစ်တယ်ဘာညာပြောနေရပါတယ်တကယ်ထက်ထက်ဝန်ဆောင်ရွက်နေရတဲ့ပုဂ္ဂိုလ်တယောက်အနေနဲ့ဒေါက်တာအောင်ကျော်မင်းဘာပြောချင်ပါလဲဘယ်လိုနှိုင်းရှင်နေပါလဲ
နှိုင်းရှင်ရရင်တော့ဟိုတယောက်တစ်မျိုးစီပေါ့လေဥမာဟိုကျွန်တော်ဦးလှမောင်တင်ဆိုတာကြာရတယ်ကိုဟိုရခိုင်ပြည်နယ်ကရခိုင်တယောက်ဖြစ်တဲ့ခါဟိုရခိုင်အစိုးရအနေနဲ့ဆိုရင်ကိုရခိုင်ကိုဘယ်လိုက်မယ်လို့ဒီတန်တရားနဲ့ပြည်ခိုင်ရတယ်ဗျာဟိုမှာကဒီပြည်မအဖွဲ့တခြားအဖွဲ့စီကြရောဟိုဟိုတခြားလူတွေကပေါ့လေသူကဒီဟိုမှာဂူဂူဘင်္ဂလီနဲ့ဟိုဘင်္ဂလီနဲ့ကျွန်တော်တို့ဖြစ်နေတဲ့ခါမှာကျွန်တော်တို့ဟာကြားကအစိုးရလုံးမနေပဲဟိုရခိုင်ပြည်နယ်အတွက်ဘယ်လိုကြလို့ဟိုမြင်းနေမြောင်းမြင်းကျွန်တော်ရခိုင်နေရဘလို့မြင်လဲဆိုရခိုင်တော့ပြုတ်ပြီးရခိုင်ဘက်ကိုဥစားမပေးဘူးလို့မြင်တယ်ဆိုသူနေရမှာဘလို့ကြက်လိုက်မယ်ခင်ဗျာသူစဉ်းစားကြည့်ပါသူလောက်ရဲဟာအဲ့တော့ဘူးကပြောကတော့တပ်ပါတဲ့တာကြည့်ရလားလူတယောက်ပေါ့သူကရခိုင်နေမဟုတ်ဘူးမစလင်းမဟုတ်ဒီကြားရကသူကပေါ့လောက်ရလောက်တဲ့ဟိုသူ့ကိုတန်လျာနေမှာပေါ့လေနောက်သူကသူ့ကိုလေဒီပြည်ထောင်စုကလည်းဒီခရင်အရေးဟာတကယ်ကိုဒီချိန်မှာအရေးအကြီးဆုံးဗမာပြည်နေနဲ့ဆိုဒီခရင်အဲ issue ကအရေးအကြီးဆုံးကြောင့်ဒီဟာအတွက်တမန်တော်ဟိုကိုဖီရေးပြီးလိုရပါဘို့လေနောက်လိုတဲ့ဟာပြည်ထောင်စုကထပ်ပန်းပေးပါမယ်ဆိုရင်အဲ့တော့ကျွန်တော်တို့ကဟိုဒီနေ့ဆိုလို့ရှိရင်ဒီသမ္မတရဲ့အထူးထပ်ပန်းငွေဟိုဘီလီယံ50ပေးရရှိတယ်ဘီလီယံ50မှာကျွန်တော်တို့က15ဘီလီယံရမယ်ကျွန်တော်ကတက်တော့အပြည့်ဆုံးဆိုတော့ဒီကျွန်တော်ရဲ့ကရှင်ကိုအများကြီးပေးထားတယ်ဒီအထူးတောက်ပေါက်ငွေအနေနဲ့ဆိုတော့သူ့အနေနဲ့ဒီလောက်ရတာပို့အတွက်ဒီဘယ်လိုကပဲဒီငွေကြီးထောက်ပံ့မှုများကသူတို့ပို့လုံးနေတော့လေဟိုကျွန်တော်ဦးလောက်မောင်ရင်တော့1ဘီလီယံပဲရတယ်ထောက်ပံ့ငွေကအဲ1ဘီလီယံနဲ့ဟိုလောက်ရရဲ့ဟာနဲ့ဆင်းတော့ဘီလီယံနဲ့လောက်ရရဲ့ဒီနဲ့ဘယ်လိုအများကြီးကွာသွားပြီဗျာဒါပေမဲ့ဟိုအရှင်ကြီးကဟိုမတူရဘူးလေဟိုဦးလောင်မောင်နေလောက်ခဲ့တဲ့အချိန်ခါတဲ့ကတော့နင်းနေအတဲတို့ဒီကဘာကရောဒီပြဆောင်စုကရောဒီဟိုစိတ်ဝင်စားမှုဟိုထောက်ပံ့မှုဟိုပံ့ပိုးမှုတွေကလေတော်တော်ကွာတယ
်ဟုတ်ကဲ့အဲ့တော့ရခိုင်ပြည်နယ်အကျိုးအတွက်တကယ်ထိထိရရလုံနိုင်မဲ့အလားအလာပူစီတယ်လို့မြင်တဲ့ပေါ့အခုဝန်ကြီးချုပ်တက်က
နင်းနေတကယ်လို့ကကုန်းတဲ့ဘက်ကဒီကျွန်တော်တို့အထောက်ပံ့တွေပူပြီးဟောစီတာလဲဆိုတော့အဲ့ဟာကိုကျွန်တော်တို့အခုအကျိုးရှိရှိအပေါင်းချမယ်ပေါ့လေတခြားအကျိုးရှိရှိအပေါင်းချမယ်ဆိုရင်ကျွန်တော်တို့တော့ဒါလေကောင်းဝက်တစ်ခုပဲ
ဟုတ်ကဲ့အခုကျွန်တော်တခုမေးချင်တာရခိုင်ပြည်နယ်ဟာပြည်ထောင်စုမှာဒုတိယအဆင့်အဆုံးအဖက်ဖက်ကလိုအပ်နေတယ်ဆိုတာလည်းသိပါတယ်ကျွန်တော်တို့ကဒါပေမဲ့ဒါပြည်နယ်ဝန်ကြီးတူအနေနဲ့ဘယ်ကဏ္ဍဟာအဆိုးရွားဆုံးလို့ထင်ပါလဲကျန်းမာရေးပညာရေးလားစသဖြင့်လမ်းပန်းဆက်သွယ်ရေးလားစီးပွားရေးလုပ်ပိုင်ခွင့်လားပေါ့လေ
အလုံးအားတို့အဆိုးဆုံးပါဘူးဟိုအလုံးအားတို့တခြားနိုင်ငံရဲ့ဆိုင်ကျွန်တော်တို့ကခွင့်လန်းနေရနေတာပေါ့လေဟိုပညာရေးရောဘာရောကျွန်တော်တို့ရဲ့ဒေသရဲ့အခြေအနေကအဲကျန်းမာရေးဆိုတော့ကျွန်တော်တို့ကအများကြီးဆောက်တော့ဒီဟိုဘာလို့ပြောမလဲလမ်းပန်းဆက်တဲ့ကျန်တဲ့လူတွေတဲ့ကျွန်တော်တို့ကပိုခက်တဲ့သဘောမျိုးရှိတယ်ဟိုဒီဟိုမြစ်တွေရှုံးနေပြည်နယ်ဖြတ်တဲ့အခါဒီဆက်တွေရောအခုချိန်မှာဟိုတခြားပြည်နယ်တွေနဲ့ဆက်လို့ရှိရင်ကျွန်တော်တို့ကအများကြီးကိုဆက်တယ်ဒါပေမဲ့အရင်ကနေဆိုင်တော့အများကြီးဒီဟိုတိုးတက်မှုကရှိပါရဲ့
ပြည်နယ်မှာတာဝန်ရှိတဲ့ပုဂ္ဂိုလ်တူအနေနဲ့ဝန်ကြီးအစိုးရအဖွဲ့ထဲမှာပါနေရဆိုတော့ကျွန်တော်နိုင်ငံရေး ana khoe mu ro jino athwe thu ma pyo lo ba wu da ba me si bwa ye a phin pi ne phun phyo tu de ye twae lu pain kwin ga ho ba niya ma ba lauk pe tha ba da le pi thong su su ya ga khwe dan cha pe tha da lon lauk ba da la ba niya ma pu bi jae jae pyan pyan lu pain kwin pu lu at de lo thin ma da khmyar
တကယ်တော့ကျွန်တော်တို့မှာတကယ်လူကတို့အဲစက်မှုဇုံတို့ဒါတွေကလူတွေလေအဲစက်မှုဇုံဖြစ်ဖို့ကဘာကြောင့်မဖြစ်လဲဆိုတော့အဲရက်စစ်မရနိုင်လို့ပေါ့ဆက်စစ်ကကျွန်တော်တို့မှာရက်စစ်ဆိုကျွန်တော်တို့အခုလုံးလုံးစင်စစ်တွေမှာဆိုရင်ဟိုဟိုယူနစ်နဲ့ဆက်လောက်တော့အစိုးရစီနဲ့ရတယ်ယူနစ်နဲ့ဆက်တဲ့ပုံပါရင်တော့ကျွန်တော်တို့ဒီစင်နဲ့ပေးတဲ့နှုံးနဲ့ဆိုရင်၄၅စီ460 unit 460 တော့ဟိုဘာလို့ရလောက်တော့ဒီမှာရှိတဲ့ဒီမှာလုံးမဲ့အေးခန့်တော့ဘာလို့ဆိုရင်ဟိုဘလုံးကမလုံးနိုင်တော့ဘူးလ
ေအခု460ဆိုတော့သဘာဝတန်ွေတွေရခိုင်ပြည်နယ်ကအများဆုံးထွက်ပြီးတော့နိုင်ငံသားတွေတောင်အဲ့ဒီကပိုင်လိုင်းနဲ့ဖြတ်ပြီးရောင်းနေပြီးဖြစ်ပါတယ်ဒီစီမံကိန်းကရောရခိုင်အတွက်အကျိုးများပါသလားဒီစီမံကိန်းကနေပြီးတော့ရခိုင်ပြည်နယ်လုံးကိုအလုံးလောက်ပြင်းထန်တဲ့အခြေအနေမရှိဘူးလားခင်ဗျာ
ရှိပါလေခင်ဗျာရှိပေမဲ့လုံးလုံးတင်ဟိုဂက်စ်ထွက်လာတဲ့အချိန်မှာဂက်စ်ကကျွန်တော်တို့ကိုကျွန်တော်တို့သုံးခွင့်ပေးထားတဲ့ဟာကကျွန်တော်1ပါစစ်မဲ့သုံးနိုင်သေးတယ်။အဲ့ဒါတော့မှဟို gas turbine ကိုငှားပြီးဒီဘက်နေလို့အဲ့ဒီဥမာကြောက်ဖြူတော့မှ gas ရတာပေါ့။အခုတော့ကျွန်တော်တို့ကဒီမဟာဒါဇလင်းမျိုးကိုရခိုင်တပြည်နယ်လုံးဆိုရင်ဒီကျွန်တော်တို့ကိုဒီစီမံရေးမှာတင်ထားတဲ့ဆိုဒီဇင်ဘာဆိုရင်စစ်ကြွတိမဟာဒါဇလင်းရောက်ရောက်မယ်။ဟိုပုံတော့ကျွန်တော်ဓာတ်အခွေုံတစ်ခုထားမယ်တော့ပေါ့။အဲ့တော့ဒီဘက်မှာဂူလို့လို့စင်မှာနောက်နေ့ကျရင်ဒီကလကြံမြေအဲ့အင်္ဂိယရဲ့ဟိုပက်စုံဖုံကလကြံပက်စုံဖုံကျိုးရောပါလာရင်ကျွန်တော်ကြောက်တော့ပစ္စည်းတွေဟာရာအဲ့မီဆိုရန်တော့ပို့နိုင်သွားမှာဟုတ်ပေါ့။မင်းပြတော့ပစ္စည်းတွေ။အဲ့တော့ဆိုတဖြည်းဖြည်းတော့ဒါပေမဲ့ဟိုတည်ငြိမ်မှုကဟိုအပြင်ကလူတွေစိတ်ချရဲဟာမျိုးမဟုတ်သေးဘူးတဲ့တိတ်ပြီးမယုံကြသေးဘူးကိုကျွန်တော်စီကိုဟိုမဝင်ရကြသေးဘူး။ဓာတ်နှုန်းပြအေးချမ်းတော့ပြီးလို့ပြောလို့မရသေးဘူးတဲ့။အခုကခုရှင်နဲ့ဟိုလူတွေစိတ်ကျမှာဟိုဒီရောက်လူတွေထဲအပြင်ကလူတွေကြားနေတာဒီမှာညနေတော့ဖြစ်လေအပြင်ကလူကြားအများကြီးလို့ကြားတာဟိုမှာဒီမှာတော့လူတယောက်ပြင်ဟိုမှာအယောက်တယောက်ပြင်လို့အဲ့လိုအပြင်ကလူကနေနေတော့မကောင်းတာနေနေဖြစ်ရင်အဆက်တရာလောက်ဖောက်ပြီးဟိုရှေ့ပြီးပြောရင်ဒီကလေအများကြီးပဲ
ဟုတ်ပါတယ်အဲ့ဒါဟာလည်းရှိရဆိုတော့အဲ့ဒီတည်ငြိမ်မှုပြဿနာပြည်လဲဖို့အတွက်ကရောဘလောက်အလားအလားရှိပါလဲအခုပြည်နယ်တာဝန်ရှိပုဂ္ဂိုလ်တယောက်အနေနဲ့ဘလောက်ထိဒီလည်းနိုင်မဲ့အလားအလားရှိရလို့မြင်ပါလဲခင်ဗျာ
ကျွန်တော်တို့အဲ့ဒီလောက်ထိတော့ကျွန်တော်မလဲမဖန်တော့ဘူးညာဒါပေမဲ့နောက်ထပ်ဒီလို complete မပေါ်ဖို့အတွက်နောက်ထပ်ရေးခင်းတစ်ခုမပေါ်ဖို့အတွက်တော့တတ်မှတ်တော့ကျွန်တော်တို့ကိုစွမ်းညာရှိတဲ့လုပ်နေတယ်ပြီးဆုံးကြလဲအများကြီးအတွက်ဟိုအကူကြီးလိုတဲ့အကူကြီးမှတမျှပေးနေတယ
်တရားဥပဒေစိုးမိုးမှုမရှိလို့ဘာပဲဖြစ်ဖြစ်တခုခုပြဿနာအစလေးမိဘလေးပေါ်လာရင်ဒါတရားဥပဒေနဲ့အညီအတိအကျဆောင်ရွက်အေးယူခဲ့ရင်ဒါမျိုးဖြစ်စရာမဟုတ်ဘူးလို့လည်းတချို့တွက်ကြပါရဲဆိုတော့ရခိုင်ပြည်နယ်မှာတရားဥပဒေစိုးမိုးမှုရောဘယ်လောက်ထိရှိပါသလဲတော်တော်လေးစိတ်သုံးနေတဲ့ဆိုတော့ဝေဖန်ချက်တွေကမှန်ကန်လားခင်ဗျာ
ဒီဖက်ကကြည့်ရင်တော့မှန်တဲ့သဘောပေါ့ဘာလို့ဆိုရင်ကျွန်တော်တို့ကဒီလိုဖြစ်လာတာအခုဒီအစိုးရသိလက်ထက်မှာမှဒီတရားဥပဒေစိုးမိုးမှုဟိုမရှိတာမဟုတ်ဘူးဥပဒေကိုမလိုက်နိုင်ကြတာမှမဟုတ်ဘူးဟိုရှိစစ်စက်ကပဲနေဟိုအရင်ကရှိကလူကြီးရဲ့ဥပဒေကိုဟိုစီကံဥပဒေကိုလေးစားလိုက်နာခဲ့တော့နောက်စက်ကသူ့ထက်ပိုကြီးမလိုက်နာပါဘူးနောက်ကဘုံလုံးနောက်ကျွန်တော်တို့လက်စက်ကြပိုဆိုးဒီလိုဒီလိုဒီလိုတဖြည်းဖြည်းတဖြည်းဖြည်းဘယ်လိုကောင်မပြည်သူညီကြီးဆိုတာမျိုးပေါ့လေအဲ့အရာကိုဟိုလူတွေရဲ့တော်တော်များများလေးရှုလာရတာဟိုကျွန်တော်တို့လက်စက်မှာမဟုတ်တာအခုတော့ကျွန်တော်တို့ကဒါကိုကျွန်တော်လက်ထက်မှာဒီရှင်ကပဲကျွန်တော်မပြုတ်ရင်နောက်ကျွန်တော်တို့မြေးလက်ထက်ကြရင်ဒီဆက်တော့ပို့ဆုံးမယ်ဆိုတော့ကျွန်တော်တို့တွေသဘောပေါက်ဟိုသဘောပေါက်တော့ကြပြီလေကျွန်တော်မြင်မှာသဘောပေါက်တော့ကြပြီ
နောက်ဝန်ထမ်းပိုင်းဝန်ထမ်းတွေရဲ့ခြားစားပျက်စီးမှုကြောင့်အထူးသဖြင့်နေဆက်မှာလူဝင်မှုကြီးကြပ်ရေးပြဿနာတာဝန်ယူရတဲ့ပုဂ္ဂိုလ်တွေကဒါကိုပေါ်ပေါက်တန်းတန်းပတ်စံယူပြီးတော့လုပ်ခဲ့တဲ့သူတို့ခြားစားပျက်စီးမှုကြောင့်လူဝင်မှုတွေပုံများလာတယ်ဒါကြောင့်ဒီပြဿနာဟာပိုပြီးကြီးထွက်လာတယ်လို့လည်းသုံးသပ်မှုတွေရှိပါတယ်ဆိုတော့ဒေါက်တာအောင်ကျော်မင်းတို့ရဲ့အစိုးရအနေနဲ့ကရောဒီဝန်ထမ်းတွေရဲ့ခြားစားပျက်စီးမှုဒီလိုပြဿနာမျိုးပုံမမကြည့်ထွားအောင်ဘယ်လောက်ထိထိန်းထိုင်ပါလဲအဲ့ဒီကိစ္စကို
ကျွန်တော်တန်နေစလို့ကိုထိန်းနေထိန်းနေတယ်ကိုဘုန်းကြီးချုပ်ကိုလည်းဒါဒီဟာဒီကိစ္စဟာတကယ်အမျိုးသားသစ္စာပေါ့တကယ်ကိစ္စပဲနောက်ဟိုအရင်ကဆိုတော့ဒီညစ်ဆက်ကိုပို့ရတဲ့လူကဝန်ထမ်းကဟိုအပြစ်ရှိတဲ့ဝန်ထမ်းကိုပို့လိုက်တာပို့တော့ဟိုလူတွေလည်းပို့ပြီး ကလေးရောရှိတယ်ဘူးဘုကကြီးမသိလောက်လောက်တော့လောက်ရှင်တို့လောက်တော့ဒီဟာကြီးဟာအခုတော့အဲ့လိုမဟုတ်တော့ဘူးဒီအဆွေလိုက်စရာဒီနေဆက်ကိုကျွန်တော်တို့ရခိုင်လူမျိုးတွေသိရသည်အရင်ချင်းရှိတဲ့ဟိုတွေကိုပို့လာတယ်ဟိုတစ်ခေါက်ဆိုရင်အဲနာသကကအဲဒီဟိုအကြီးဆုံးဆိုရင်ဒီတန်ကြီးစာကြီးကိုအဲ့လိုထားလာတယ်ဒါကြီးဟာဟိုဒီအတွက်အလေးထားဆောင်ရွက်တဲ့ပုံပေါ်လေ
မြမရေသုံးသက်ချက်ကိုနားဆင်ခဲ့ကြရတာပါအခုတပတ်တော့သူယုံကြည်ရာအစီအစဉ်မှာပကြီးအမှုပညာရှင်ကိုအောင်မြတ်ထေးရဲ့ယုံကြည်ရာကိုနားဆင်ကြရပါမယ်မတ်မိုးပြူစီစဉ်တင်ဆက်ထားတာပ
ါလူပညာဖန်တီးမှုမှာရိုးသားဆုံးစိတ်အခြေခံရမယ်ဆိုတာကျွန်တော်ယုံကြည်ချက်ဖြစ်ပါတယ်ပကြီးပပုအစရှိတဲ့နုပညာဖန်တီးမှုမှာလက်ရှိကိုခံစားမိတဲ့တကယ့်အရှိကိုအရှိတိုင်းဖော်ထုတ်ဖို့အရေးကြီးပါတယ်ဒီလိုဖော်ထုတ်မှုမှာကိုယ့်ရဲ့ခံစားမှုနဲ့ကိုယ်စိတ်ကူးမိတဲ့အတွေ့အသည့်ဟာတစ်ခုခုသောစီးမြင်အနောင်ဖွဲ့တွေကနေကင်းလွတ်နေသင့်တယ်ဆိုတာလည်းအရေးကြီးပါတယ်နိုင်ငံတစ်နိုင်ငံဖွံ့ဖြိုးတိုးတက်တယ်ဆိုတာအဲ့ဒီနိုင်ငံကနုပညာဖန်တီးမှုတွေရဲ့အခြေအနေကိုကြည့်ပြီးမှတ်စနိုင်တယ်လို့ပညာရှင်တွေကဆိုကြပါတယ်စီပွားရေးနိုင်ငံရေးစတဲ့အတိတ်အထင်ရှားတဲ့အရေးကိစ္စတွေနဲ့မတူတဲ့အမှုပညာအရေးဟာစိတ်ကူးအတွေးခေါ်ယူဆအသည့်တွေကိုအခြေခံပြီးဖွံ့ဖြိုးလာသင့်ပါတယ်။တပြိုင်နက်တည်းမှာလည်းအမှုပညာရဲ့ပင်ကိုယ်မူလသဘာဝဖြစ်တဲ့ဖြောပြေမှုအလပပတာရဆင်းရဲမှုဒီကုန်းဖွံ့ဖြိုးမှုတွေစိတ်ကြည်နှူးမှုရတာတွေကလည်းဆက်လက်စီးပင်ဖွံ့ဖြိုးနေမှာဖြစ်ပါတယ်။ဒါပေမဲ့လွှမ်းမိုးချုပ်ချယ်မှုတစ်ခုခုလမ်းရိုးအစဉ်လာဟောင်းတစ်ခုခုဟာတခါတရံမှာစိတ်ကူးအသည့်ဖန်တီးမှုအသည့်တွေအတွက်ဒါစီဖြစ်နေတတ်ပါသေးတယ်ဒီလိုစိတ်ကူးအတွေးခေါ်ကိုအခြေခံတဲ့ဖန်တီးမှုတွေမှာငကိုရှိပြီးလက်ခံစဲပုံစံတွေလမ်းယူဟောင်းတွေကိုပြောင်းလဲစန့်ကျင်မှုအပြုမှုစိတ်ထားလေးတွေရှိတတ်ပါတယ်ဒါပေမဲ့ဒီလိုစန့်ကျင်စိတ်ဟာလူပညာမှာအလွန်လိုအပ်တဲ့တမိုးရှိတဲ့အခြေခံစိတ်ဓာတ်တစ်ခုဖြစ်ပေမဲ့လူသားဆန်တဲ့အခြေခံနီတီမျိုးတော့မပြောက်တင်ပါဘူးစန့်သင့်မှုဆိုပေမဲ့မယိုးသားတဲ့အဖြတ်မောင်းစိတ်ဓာတ်မျိုးတွေညဉ့်ညမ်းနဲ့မတင်တော်တဲ့အတွေးခေါ်ယူဆမျိုးတွေလူသားအချင်းချင်းအတွက်အနည်းရရှိနိုင်တာတွေတစုံတရာကိုထိခိုက်နိုင်တာတွေမဟုတ်ဘူးလေလို့ပါတယ်ဒါကြောင့်အကြီးပပုဂီတတပင်စာပေအစရှိတဲ့လူများနဲ့ထိတွေ့ဆက်ဆက်နေတဲ့အမှုပညာပုံစံတွေမှာခင်နဲ့လျော်ညီတဲ့အတွေးခေါ်သစ်တွေကိုကောင်းမွန်တင်တော်သောယူဆတွေနဲ့တာဝန်ယူဖော်ဆောင်ပေးသင့်ပြီထင်ပါတယ်ဒီလိုဖော်ဆောင်နိုင်မှုလူပညာရှင်တွေအပါအဝင်အားလုံးမှာတာဝန်ရှိပါတယ်အရင်ဆုံးကျောင်းတွေတက္ကသိုလ်တွေနဲ့ပြင်ပလေ့လာသူတွေအတွက်ပါချိန်နေချိန်ခါတွေဖန်တီးပေးတင်ပါပြီအားပေးတင်ပါပြီမျက်စိတွေဖွင့်ပြီးပြန်ပြီးလေ့လာတင်ပါပြီဒီလိုဖန်တီးပေးမှုကြောင့်ဖြစ်ထွန်းလာမဲ့အနာဂတ်မှာအမှုပညာတွေဟာယခင်ရှိနေတဲ့ဖြောပြေမှုလှပဆင်းရဲမှုတွေထက်ပိုတဲ့တွေ့ကြုံသည့်ခံစားမှုအစ်တွေဖြစ်လာပြီးတကယ်တမ်းအကျိုးပြုမဲ့ခိမိတိုးတက်မှုအခြေအနေစီကိုရောက်လာမှာဖြစ်ပါတယ်ဒါကြောင့်ဒီကနေ့မှာပြန်လည်စဉ်းစားတင်တာတွေကဒီနုပညာကိုကျွန်တော်တို့အတိုင်းအတိုင်းမှာနားလည်လက်ခံမှုပုံစံဘလို့အခြေအနေမှာရှိနေသလဲဘလို့တန်မှုသမတ်ချက်တွေအောက်မှာရှိနေသလဲနှစ်နီးစနစ်လက်မှုပညာကိုအခြေခံတဲ့ပကြီးပုံဆွဲတာရုပ်ပုံသဏ္ဍာန်တစ်ခုခုကိုစားပြုမှုတစ်ခုခုဟာလည်းလက်ရှိထွန်ကားဆဲဖြစ်နိုင်သလိုယူဆအကြိုက်တွေးခေါ်ပြောင်းလဲမှုနဲ့အခြေအနေရရအပေါ်စူးစမ်းဆင်ခြင်မှုကနေရလာတယ်တကယ်တက်ဆန်းတဲ့နုပညာတွေဟာလည်းဘလို့ချိုးကျဲစုတွေရှိနိုင်မလဲ၃ဒီလိုနုပညာစိတ်စိတ်ဆော်မှုတွေကိုဘယ်လိုရနိုင်မလဲဆိုတာမျိုးတွေပါပဲဒီလိုစူးစမ်းလေ့လာမှုတွေးခေါ်မှုတိုးတက်ပြောင်းလဲပေးနိုင်မှုဉာဏ်လင်းပွင့်မှုဖြတ်ကနဲရနိုင်မဲ့နုပညာပုံစံတွေဟာမကြာတော့မဲ့ကာလမှာတကယ်တမ်းနိုင်ငံတကာအရင်မောင်းတမ်းမှုအတွက်အရေးပါလာမှာဖြစ်ပါတယ်ဒီလိုဗန်ဒီမှုမျိုးတွေပုံမှုအားကောင်းလာဖို့အချိန်တန်ပါပြီနိုင်ငံတွေနဲ့ခေဟောင်းစနစ်ဟောင်းတွေကိုပြောင်းလဲအရှိန်ယူနေတဲ့အချိန်မှာနုပညာဆိုင်ရာကဏ္ဍတွေမှာလည်းမျက်ခြေမပြတ်လိုက်ပါပြောင်းလဲနိုင်မယ်ဆိုရင်နိုင်ငံအတွက်တာမကကိုယ်ယဉ်ကျေးမှုတွေအတွက်လဲဆက်လက်တည်တံ့ထွန်းကားကျပြန့်လာမယ်လို့ယုံကြည်ပါတယ်ကျွန်တော်အောင်မြင်ထေပ
ါအပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယ်ယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
် VOA American အတန်ကနေဆက်လက်အတန်လွှင့်နေပါတယ်
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။တောင်ဆူရနိုင်ငံမှာအစိုးရတပ်တွေနဲ့သဘုံတပ်တွေကြားတိုက်ပွဲတွေပြန်ဖြစ်နေတာကိုသတင်းထုတ်လွှင့်ခဲ့တဲ့နာမည်ကြီးရေဒီယိုသတင်းဌာနတစ်ခုကိုတောင်ဆူရန်အစိုးရတပ်တွေကပိတ်ပစ်လိုက်ပြီးသတင်းမိုင်းဆိုင်ရာညွှန်ကြားရေးမှုကိုလည်းခਿੱတထိန်သိမ်းလိုက်ပါတယ်။ဒါဟာပြဿနာတွေဖြစ်နေတဲ့တောင်ဆူရန်နိုင်ငံမှာလူထုနဲ့သက်ဆိုင်တဲ့နေရာတစ်ခုကိုတောင်ဆူရန်ခေါင်းဆောင်တွေပိတ်ပစ်ဖို့ကြိုးပမ်းတဲ့လုပ်ရည်တွေကနောက်ဆုံးဥပမာတစ်ခုဖြစ်ပြီးတော့ဒါဟာဒီမိုကရေစီစနစ်မှာဘလို့မှလက်ခံနိုင်စရာကိစ္စမဟုတ်ပါဘူး။ဂျူဘာခြေဆိုင်ဘကီတာရေဒီယိုကိုဩဂတ်လ16ရက်နေ့ကပိတ်ပစ်လိုက်ပြီးသတင်းအယ်ဒီတာအိုဆန်ဒေးဗစ်နစ်ကလပ်စ်ကိုလည်းခਿੱတဖမ်းဆီးထိန်းသိမ်းလိုက်ပါတယ်။ရေဒီယိုကနေသတင်းထုတ်လွှင့်တာနဲ့ပတ်သက်ပြီးတော့ဆွေးနွေးဖို့အာနာပိုင်နေနဲ့ရေဒီယိုမန်နေဂျာတွေမတွေ့ပြီးမချင်းရေဒီယိုအသံလွှင့်ဌာနကိုပိတ်ထားမှာဖြစ်တယ်လို့အစိုးရပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။အခုလိုပိတ်ပစ်လိုက်ရတာဟာရေဒီယိုအတန်လွင့်ဌာနကပဋိပက္ခနဲ့ပတ်သက်ပြီးတော့သဘုံတွေရဲ့အမြင်ကိုလွှင့်ပေးတာကြောင့်ဖြစ်တယ်လို့ဆိုရပြောရေးဆိုခွင့်ရှိသူကပြောပါတယ်။ဒီသမလာကစဖြစ်ခဲ့တဲ့အဲ့ဒီပဋိပက္ခကြောင့်လူပေါင်းထောင်နဲ့ချီတေဆုံးခဲ့ပါတယ်။မေကွန်ထုတ်စရာဒီသတင်းမှာပါတာကတော့ Unity ပြည်နယ်ကဗန်ကျူးမြို့နားမှာဖြစ်ခဲ့တဲ့တိုက်ပွဲပါ။ဒီတိုက်ပွဲကြောင့်စစ်ဖြစ်နေတဲ့အဖွဲ့တွေကြားတိုက်ပွဲတွေအဆုံးသတ်ပြီးညပေါင်းဆိုရတရက်ဖွဲ့ဖို့အတွက်စစ်ဆက်ဆွေးနွေးမှုတွေလုပ်ဖို့သဘောတူထားတဲ့အပြစ်ခတ်ရစဲကြီးလဲပြတ်သွားခဲ့တာဖြစ်ပါတယ်။တဘုံအဖွဲ့တွေကမြို့နားမှာရှိတဲ့အစိုးရတပ်တွေကိုစားတိုက်တာဖြစ်တယ်လို့အစိုးရပြောခွင့်ရပုဂ္ဂိုလ်ကပြောထားတာကိုကိုးကားပြီးတော့သတင်းထဲမှာဖော်ပြထားသလိုပဲအစိုးရတပ်တွေဘက်ကစားတိုက်တာဖြစ်တယ်လို့တဘုံအဖွဲ့ပြောရေးဆိုခွင့်ရှိသူပြောထားတာကိုလည်းဖော်ပြထားပါတယ်။ဒီလိုမျိုးမျှတပြီးတာဝန်သိတဲ့သတင်းပညာအစင်တန်းဟာတောင်ဆူဒန်ခေါင်းဆောင်တွေအတွက်တော့လက်ခံနိုင်စရာကောင်းတဲ့ပုံမရှိဘဲဖြစ်နေပါတယ်။တိုက်ပွဲတွေစဖြစ်ချိန်ကစပြီးတော့ဒီလိုအဖြစ်ပျက်တွေနဲ့သတင်းနောက်တွေအတော်များများအဖမ်းခံခဲ့ရပါတယ်။ဒီအခြေအနေကစိုးရိမ်ကြောက်လန့်စရာချင်းချောင်းနေတဲ့အခြေအနေတွေထဲကတစ်ခုဖြစ်တယ်လို့လူခွင့်ရေးအဖွဲ့တွေကပြောပါတယ်။အမေရိကန်ပြည်ထောင်စုကလည်းဒီအခြေအနေတွေကိုအနီးကပ်စောင့်ကြည့်နေပြီးတော့တောင်ဆူဒန်နိုင်ငံမှာလွတ်လပ်စွာထုတ်ဖော်ပြောဆိုပိုင်ခွင့်ရောကြလာတဲ့ပတ်သက်ပြီးတော့လည်းစိုးရိမ်ပူပန်မှုတွေဖြစ်မိပါတယ်။တောင်ဆူဒန်အစိုးရအနေနဲ့နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့နိုင်ငံတကာလိုက်နာကျင့်သုံးရမယ့်တာဝန်တွေကိုအပြည့်အဝလိုက်နာဆောင်ရွက်ဖို့အမေရိကန်ပြည်ထောင်စုအနေနဲ့တိုက်တွန်းလိုက်ကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင
်။ခုထုတ်လွှင့်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်။အခုတော့ကြံနေသေးတဲ့အချိန်တွင်းမှာသတင်းချင်းချုပ်ကိုကိုစောဝင်းလှိုင်ကညင်ညာပေးပါမယ်။
စီးရီးယားနိုင်ငံအတွင်းကအစ္စလာမ်ဆွန်းရောက်စစ်သွေးကြွအဖွဲ့တွေထံနိုင်ငံခြားကရောက်လာတဲ့တက်ခိုက်သမားအရေးအတွက်ပုံများလာပြီးသူတို့ရဲ့ဩဇာကြီးထွားလာနေခြင်းမှာပဲပြည်တွင်းတိုင်းပြည်အတွင်းမှာကြီးမားတဲ့ရက်ဆက်ကြမ်းကြုတ်မှုတွေဆက်လက်ဖြစ်ပေါ်နေတယ်လို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်။တိုက်ပွဲတွေရဲ့အကျိုးသက်ရောက်မှုဟာစီးရီးယားနိုင်ငံအတွင်းမှာမဟုတ်တော့ဘဲတခြားဒေသတွေကကူးစက်လာနေပြီလို့ဆိုပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းကိုရုရှားကလက်နက်ပစ္စည်းတွေတင်ပို့နေပြီးယူကရိန်းနိုင်ငံအတွင်းကအရေးပါတဲ့မြို့မြို့အနီးအနားမှာရှိတဲ့ခွဲထွက်ရေးသဘောတူညီချက်တံပြန်ထုတ်စစ်ဆင်မှုကိုလည်းရုရှားကစီစဉ်ညွှန်ကြားပေးနေပုံရတယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောပါတယ်။အစ္စရေးလက်ထောက်နိုင်ငံသားရေးဝန်ကြီးဇာချီဟန်နက်ဘီဟာ35နှစ်အတွင်းပထမဆုံးအဆင့်မြင့်အစ္စရေးအရာရှိအဖြစ်နဲ့မြန်မာနိုင်ငံကိုဗိုလ်ထုနေကရောက်ရှိသွားပြီဖြစ်ပါတယ်။မြန်မာနိုင်ငံကိုနောက်ဆုံးတရားဝင်အလဲပါရောက်ရှိခဲ့တဲ့သူကတော့အစ္စရေးခေါင်းဆောင်ဟောင်းမိုရှီဒိုင်ယန်ဖြစ်ပြီး1989ခုနှစ်ကရောက်ရှိခဲ့တာဖြစ်ပါတယ်။လက်ထောက်နိုင်ငံသားရေးဝန်ကြီးရဲ့3ရက်ကြာမြန်မာနိုင်ငံခီးစဉ်အတွင်းမြန်မာနိုင်ငံရဲ့ဝန်ကြီးဦးနာမောင်လင်းနိုဘယ်ကြီးဆုဆူရှင်မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်နဲ့တခြားနိုင်ငံရေးခေါင်းဆောင်တွေနဲ့တွေ့ဆုံသွားမယ်လို့ဆိုပါတယ်
။ကြာတာပရင်းနေမနက်ဖန်နိုင်ငံတကာသတင်းအချင်းချုပ်ကိုကိုစောဝင်းလိုင်းကြီးညာခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လို့ရေးမှုကဦးဆန်မိုးဝေဖြစ်ပြီးအင်ဂျင်နီယာကတော့ဇင်းနက်အဒေါ့အော့ခ်မန်ရော့ခ်မန်ဖြစ်ပါတယ်။ကြာတာပရင်းနေမနက်ဖန်6နိုင်ရနေ9နိုင်အထိအစီအစဉ်တွေကိုထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောတာရှင်တွေတကွာမြန်မာပြည်သူပြည်သားအပေါင်းကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.